မြမအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့စီဝေးတစ်ခုကိုအင်ဒိုနီးရှားကခမတာလောက်လက်ခံကျင်းပခဲ့ပြီးအဲ့ဒီမှာမကြာမီအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရေးဝန်ကြီးဌာနကတောက်ချာနေမှာပြောပါတယ်ဂျကာတာမြို့တော်မှာနိုဝင်ဘာ20ရက်နေ့ကနေ22ရက်နေ့ထိကျင်းပခဲ့တဲ့ဒီစီဝေးမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဂျာကာလာအမျိုးသားညွှန်ရေးအစိုးရ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကတော့တိုက်ရိုက်ကိုစားပြုသူမပါပေမဲ့ဂျာဂန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပြီးအသေးစိတ်ကိုတော့မထုတ်ပြောပါဘူးဂျာကာလာမျိုးသားညွှန်ရေးဆိုတာ NUG ရဲ့ပြောရေးဆိုခွင့်ရှိသူကတော့စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားပေမဲ့အနာဂတ်မြန်မာနိုင်ငံရေးမှာစစ်တပ်အတွက်နေရာမရှိဘဲလက်နက်ကိုင်တပ်ဖွဲ့တွေဟာအရက်သားအစိုးရရဲ့လက်အောက်ခံဖြစ်ရမယ်လို့ရိုက်တာသတင်းဌာနကိုတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်က NUG နဲ့တလိုင်းအင်အားစုတွေကိုအကြမ်းဖက်သမားတွေလို့ဆွဆွဲထားပြီးတွစ်ဆုံဆွေးနွေးမှာမဟုတ်ဘူးလို့အရင်တုန်းကထုတ်ပြောထားတာပါ။အင်ဒိုနီးရှားဆွေးနွေးပွဲနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုအဆက်အသွယ်မရသေးပါဘူး။ခုလွတ်ခဲ့တဲ့စီဝေးရဲ့အဓိကရည်ရွယ်ချက်ကတော့အားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးပွဲဖြစ်မြောက်ဖို့အကြမ်းဖက်မှုတွေလျှော့ချဖို့နဲ့ပဋိပက္ခတန်ခံနေရတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလုံလုံခြုံခြုံနဲ့ပေးရနိုင်ဖို့ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးထာနာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံအထူးတန်တမာရုံးအနေနဲ့ဖြစ်နိုင်ခြေရှိတဲ့ပထမအဆင့်ဆွေးနွေးမှုတွေစီလန်ခင်းပေးနိုင်မဲ့အဖွဲ့တစ်ခုချင်းစီကြားသတင်းစကားတွေဖလှယ်နိုင်ဖို့ကိုလည်းဂျားဝင်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။